လေးနှစ်တစ်ချိန်မှသာကျင်းပလေးရှိတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေဟာဆိုလို့ရှိရင်တော့ဒီမကြာခင်နိုင်ငံပိုင်းတွေအတွင်းမှာပဲစတင်ကျင်းပတော့မှာဖြစ်ပါတယ်မြန်မာနိုင်ငံကဘောလုံးဝါသနာရှင်တွေနဲ့ဒီပွဲကိုစိတ်လှုပ်ရှားနေကြတာပါဆိုတော့ဒီဘောလုံးအကစားကိုချစ်မြတ်နိုးကြတဲ့မြန်မာတွေအနေနဲ့ဒီကမ္ဘာဖလားမှာရှင်ပြိုင်မဲ့ဘယ်နိုင်ငံအသင်းတွေကိုအဓိကအားပေးဖို့ပြင်ဆင်နေကြတယ်လဲဆိုတာတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ရန်ကုန်ခြေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြပေးထားပါတယ်ရှင
်2014ကမ္ဘာဖလားဘောလုံးပွဲတွေကိုဒီကနေ့ဘရာဇီးနိုင်ငံမှာစတင်တော့မှာနဲ့အတူနောက်ဆုံးပြင်ဆင်မှုတွေလုပ်နေချိန်မှာပဲမြန်မာနိုင်ငံကဘောလုံးအားကစားကိုဆွဲလန်းကြတဲ့ဝါသနာရှင်တွေနဲ့လည်းဒီကနေ့ည12နာရီမှာစတင်မဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုစိတ်ဆောနေပြီလို့ပြောဆိုကြပါတယ်ဘရာဇီးမြို့ပေါင်း12မြို့မှာဘောလုံးပွဲတွေကျင်းပမဲ့ပွဲစဉ်တွေကိုမလွတ်တမ်းကြည့်ရှုဖို့အားခဲသူတွေကလည်းရန်ကုန်မန္တလေးနဲ့နယ်မြို့တွေမှာဒုနယ်တွေရှိနေတယ်လို့ဘောလုံးဝါသနာရှင်အသိုင်းအဝိုင်းကပြောဆိုပါတယ်။ဒီနေ့ကြစားပရင်းနေ့မှာဖွင့်ပွဲအဖြစ်ဆာပေါလိုမြို့တော်မှာဘရာဇီးနဲ့ခရိုအေးရှားကံကြမ်းမဲ့ဖွင့်ပွဲစဉ်စတင်မှာဖြစ်ပါတယ်။လင်းနေ့မှာတချိန်သာကြည့်ရှုခွင့်ရတဲ့ဘောလုံးပွဲဖြစ်တဲ့အတွက်မြန်မာနိုင်ငံတဲမှာကမ္ဘာဖလားကြည့်ရှုခွင့်ရနိုင်တဲ့တခုတည်းသောနည်းလမ်းဖြစ်တဲ့ Skyline Jerusalem ကိုဒီရက်ပိုင်းတွေအတွင်းမှာပဲတက်ပြီးတော့ဘောလုံးပွဲကြည့်ဖို့ပြင်ဆင်နေတယ်လို့မီဒီယာသတင်းစာဦးရဲနိုင်မှုကအခုလိုပြောပါတယ်။
အဲကျွန်တော်တို့ဆောက်ရတဲ့အကြာကြီးပေါ့ဗျာပုံမှန်လေးနှစ်တစ်ချိန်ကြည့်တယ်အမှန်တမ်းပြောရရင်ကမ္ဘာဖလားမဟုတ်ပဲနဲ့ကျွန်내ဟိုကလပ်ပင်းတွေကိုမကြည့်တာကြားပြီဒါပေမဲ့လေးနှစ်တစ်ချိန်ကတော့ကြည့်ချင်တယ်အဲဒါကြောင့်မတက်ချင်တဲ့ Skynet တောင်တက်လိုက်တယ်ဗျာကျွန်တော်တောင်းရင်တောင်းရင်မှကြည့်မယ်ဆိုရင်တော့အားလုံးကကမ္ဘာဖလားနဲ့ပတ်သက်ပြီးတော့စိတ်လှုပ်ရှားနေကြတယ်ပုံမှန်ကလပ်ပင်းတွေကိုကြည့်တဲ့လူတွေတွေမကောက်ဘူးဗျာဥပမာအမျိုးသမီးပြည်သက်တွေကျွန်တော်တို့မိသားစုငယ်ချင်းတွေအားလုံးကလည်းရေကုန်စိတ်လှုပ်ရှားနေတယ်ကျွန်တော်ထင်တယ်ဒီမှာပြည်သက်ကအများရန်ဘောလုံးနဲ့ပတ်သက်ပြီးစိတ်လှုပ်ရှားနေကြကြောင်းဒီနေ့ကမ္ဘာဖလားတော့ဟိုအားလုံးကဒီညတော့စောင့်ကြည့်နေတယ်လို့ပြောလဲပါတယ်ဟုတ
်ကမ္ဘာဖလားဆိုရင်မြန်မာပြည်သက်တွေအသေးခံအောင်အားပေးလို့ရှိတဲ့အင်္ဂလန်ပြီးတော့အင်ရှင်ဘရာဇီးအသင်းတွေကိုဒီနေ့မြန်မာပြည်သက်တွေဦးစားပေးအားပေးဖို့ရှိလိမ့်မယ်လို့လည်းဦးရဲနိုင်မှုကသုံးသပ်ပါတယ
်ကျွန်တော်ထင်တယ်ပြမြန်မာပြည်သက်ကတော့မြန်မာပြည်သက်ကတော့ပုံမှန်သူအားပေးနေလေရှိတဲ့ဘရာဇီးကိုသူအားပေးမယ်နောက်တစ်ခါအင်္ဂလန်ပင်းကိုအားပေးမယ်ဒါပေမဲ့လည်းသူတို့ဟိုအဲဒါလို့ခါနာခွဲပေးမယ်အင်္ဂလန်ပင်းကိုအားပေးလိမ့်မယ်နောက်စပိန်နဲ့အီတလီကိုလည်းအားပေးနေကြမယ်လို့ထင်တယ်ဒါပေမဲ့ဒီနေ့အားကောင်းတဲ့ဂျာမနီကိုလည်းပြိတက်ရှိနေနိုင်ပါလေဗ
ျ Skynet တက်စင်ထားမှတာ2014ကမ္ဘာဖလားကိုနေငါနေကြီးရှုခွင့်ရရှိမှာဖြစ်ပါတယ်ဒါပေမဲ့ Skynet ဟာမြန်မာနိုင်ငံမှာနေထိုင်တဲ့တာမန်လူလက်တန်းစားအလုံးတော်တက်နိုင်တဲ့ကုန်ကြမ်းစည်မျိုးမဟုတ်တဲ့အတွက်လက်ဖက်ဆိုင်တဲ့ဘီယာဇန်နေမှာတာကမ္ဘာဖလားကြီးကိုပြင်ဆင်နေတဲ့သူတွေလည်းရှိနေပါတယ်အဲ့ဒီထဲမှာမြို့ပြအင်ဂျင်နီယာ2ဖြစ်တဲ့ဥတော်စင်ထွန်းလည်းပါဝင်ပါတယ်သူကတော့2014ကမ္ဘာဖလားကြီးရှုဖို့ဘယ်လိုပြင်ဆင်နေလဲဆိုတာကိုအခုလိုပြောပြပါတယ်
ကျွန်တော် Skynet မတက်နိုင်ပါဘူးဗျာအဲ့ဒါကြောင့်ဟိုအိမ်မှာတော့ပြောပြသေးတယ် Skynet ကကြီးကြီးတဲ့အကြောင်းလေပေါ့နော်။နောက်တခြားနိုင်ငံတွေမှာဟာလို့မှာအပွဲအကုန်လုံးမဟုတ်ရင်တော့မှာဒီနိုင်ငံပိုင်းရုပ်မြင်ပညာတွေကနေပြီးတော့အလကားပြပြင်တယ်လေ Skynet ကိုတက်ပြီးတော့ကြီးနိုင်မှုဆိုတာကကျွန်တော်တန်း60ထားပါတော့လူကြီးဘယ်လိုဘယ်လောက်ကတက်နိုင်မှာတော့ဟုတ်လားအင်တော်သူကြီးညာလည်းတော့ငယ်ငယ်တော့ပဲတက်နိုင်မှာအဲ့တော့လေဘေးဆိုင်တွေမှာပဲသွားဆုံကြတာပေါ့ဗျာ
ဖွင့်ပွဲမှာတော့စီစဉ်ထားတဲ့အတိုင်းနာမည်ကြီးဆိုတော့ Jennifer Lopez နဲ့ Pitbull တို့ကဒီနေ့ကမ္ဘာဖလားတခြင်းဖြစ်တဲ့ We Are One Ole Ola ဆိုတဲ့တခြင်းကိုတီးဆိုဖျော်ဖြေကြမှာဖြစ်ပါတယ်လက်ရှိချိန်မှာတော့ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်အသင်းတွေရဲ့ဘောလုံးငယ်အင်ဂျီတွေဟာလည်းမြန်မာနိုင်ငံအတွင်းမှာထိတ်တန့်အယောင်ဝင်ဖြစ်နေပါတယ်အယောင်အဆုံးအင်ဂျီကတော့ဂျာမနီအင်ဂျီဖြစ်တယ်လို့လည်းအားကစားပစ္စည်းဆိုင်တစ်ခုဖြစ်တဲ့အားကစားဗရေဒါရဲ့အယောင်းဆိုင် MD ဖြစ်တဲ့ကိုမျိုးပိုင်စင်ကဗီအိုကိုပြောပါတယ
်အထူးခြားတဲ့အသင်းအနေနဲ့တော့ဒီနှစ်မှာတော့ဂျာမနီပေါ့နော်ဂျာမနီကတော့အသင်းကြီးလဲအစားလဲဖြစ်တယ်နောက်ပြီးတော့သူ့ရဲ့ဒီဇိုင်းကလည်းထူးထူးခြားခြားဟိုကောင်းမွန်နေပေါ့နော်ဒီဇိုင်းကောင်းတဲ့အတွက်ကြောင့်မလို့ဒီနှစ်မှာတော့ဟိုရောင်းအားအကောင်းဆုံးအသင်းလို့ပြောရင်ဂျာမနီအင်ဂျီကိုကျွန်တော်တို့ကပြောလို့ရတယ်အဲအဲနောက်မှာတော့ဂျာမနီပြီးရင်တော့ဟိုဘရာဇီးပေါ့နော်အင်္ဂလန်ကတော့ဒီနှစ်မှာနည်းနည်းလေးသူ့ရဲ့ဟိုဝယ်လူအားကျသွားတယ်။ဒါ့ပေမဲ့လည်းကျွန်တော်တို့ကဟိုအင်္ဂလန်ဆိုတဲ့အတိုင်းပဲလူစိတ်ဝင်စားမှုရှိတဲ့အသင်းပီပီပေါ့လေ။အခြားအသင်းတွေနဲ့ရှင်ရင်တော့လေသူကလည်းဒီဂျာမနီတို့ဘရာဇီးတို့ပြီးရင်ရောင်းရတဲ့
ကမ္ဘာဖလားဘောလုံးပြိုင်ပွဲမတိုင်ခင်ကအစိုးရစန့်ကျင်ဆန္ဒပြမှုတွေဘရာဇီးမှာရှိခဲ့ပေမဲ့ဘောလုံးပွဲကာလအတွင်းမှာကွန်ပျူတာမဟုတ်ဘူးလို့လည်းအစိုးရကပြောဆိုထားပါတယ်။လူကြွေးရေးကိုလည်းအထူးတင်းကျပ်ထားတာကိုတွေ့ရပါတယ်။ဘောလုံးပြိုင်ပွဲဝင်ကြမဲ့နိုင်ငံကအသင်းတွေဟာလည်းဘရာဇီးမှာရောက်ရှိနေပြီးတော့ပြင်ဆင်လေ့ကျင့်နေကြပါတယ်။ပွဲစဉ်တွေလက်ခံကျင်းပမဲ့မြို့ကြီး၁၂မြို့မှာအားကစားရုံတွေတည်ဆောက်ပြီးတော့သွားလာရေးစီမံကိန်းဆောက်လုပ်မှုတွေအစိုးရကဒေါ်လာ17ဘီလီယံကျော်အကုန်ကျခံမဲ့ကိစ္စနဲ့ပတ်သက်ပြီးတော့မကြသေးခင်ကာလတွေအတွင်းကဆန္ဒပြပွဲတွေတောက်လျှောက်ဖြစ်ပေါ်ခဲ့တာပါ။အခုလိုငွေတွေအများပြသုံးဆွဲလိုက်တဲ့အတွက်ကျမကြီးပညာရေးကိစ္စတွေအတွက်ငွေကြေးသုံးဆွဲနိုင်ခြင်းမရှိတော့သလိုအစိုးရအရာရှိတွေကြားအချင်းပြတ်ချဆမှုတွေဖြစ်လာစေတယ်လို့လည်းကောင်းကင်သူတွေကဘရာဇီးမှာကမ္ဘာဖလားမတိုင်ခင်တုန်းကဝေဖန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။